အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့18နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်ပြည်ထောင်စုအစိုးရရဲ့ဒေသံစီရင်မှုကိုပြန်လည်ကျင့်သုံးတော့မှာဖြစ်ပါတယ်။လူသားမှုစီရင်ချက်ချမှတ်ခံထားရသူ၄ဦးရဲ့တရားဥပဒေကြောင့်အရာရှောက်ထားချက်ကိုတရားရုံးချုပ်ကလက်ခံကြားနာဖို့ပေးချလိုက်ပြီးတဲ့နောက်ပြည်ထောင်စုအစိုးရရဲ့ဒေသံစီရင်မှုပြန်လည်ကျင့်သုံးဖို့ဖြစ်လာတာပါ။ဒေသချမ်းမှခံထားရသူတွေကိုအဆုံးစီရင်မဲ့တက်ဆိုင်ရာပြည်နယ်တွေရဲ့ဆေးထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေကိုပြည်ထောင်စုအစိုးရဒေသစီရင်မှုကလိုက်နာရမှာဖြစ်တယ်လို့ဒေသချမ်းမှခံထားရသူတွေရဲ့ရှောက်ထားချက်ကိုကြားနာဖို့တရားရုံးချုပ်ကလက်မခံခဲ့တာဖြစ်ပါတယ်။အခုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဖက်ဒရယ်တရားရုံးတွေကစီရင်ချက်ချမှခံထားရတဲ့အကျဉ်းသားတွေကိုအစောဆုံးဇူလိုင်23ရက်နေ့လောက်ကစလို့တည်တံစီရင်နိုင်ရေးလမ်းပွင့်သွားစီပါတယ်။